အရပ်စဘာမြပြည်တော်စု UAE မှာအစ္စရေးနိုင်ငံသားတို့တပ်ဖြတ်မှုဆွဲချက်နဲ့ပတ်သက်ပြီးတော့လူ၃ဦးကိုဖမ်းဆီးလိုက်တယ်လို့ UAE ပြည်ထရေးကတင်းငွေနေနေမှာပြောပါရယ်အဖမ်းခံရသူတို့ရဲ့အသေးစိတ်အချက်အလက်ကိုပြည်ထရေးကထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြမထားသလိုသူတို့ကိုဆွဲချက်တင်ထားသလားဆိုတာကိုလည်းပြောမထားပါဘူးဒါပေမဲ့လည်းတည်ငြိမ်မှုပြက်ပြားသွားအောင်ချိန်ချုပ်တယ်လို့ရဒါမှမဟုတ်ကြိုးပမ်းချက်တွေကိုတော့ပြက်ပြက်သားသားကင်တွယ်သွားမယ်လို့တော့ပြည်ထရေးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါရယ်အသက်28နှစ်အရွယ်ဂျူးဘာသာရေးဆရာဇာဗီကိုဂန်အသက်ခံရတာဟာရက်စိတ်ကြမ်းကြုတ်ပြီးတော့ဂျူးဆန့်ကျင်ရဲ့အကြမ်းဖက်လို့ရအဖြစ်အစ္စရေးဝန်ကြီးချုပ်ဘန်ဂျမန်နေသညာဟုယုံကပြစ်တင်ရှုံချထားပါတယ်ဒီလိုရအတွက်တာဝန်ရှိသူကိုရာဇဝတ်ကြောင်းအရာအရေးယူနိုင်အောင်လို့အစွမ်းကုန်ကြိုးပမ်းသွားမယ်လို့လည်းဝန်ကြီးချုပ်နာသန်ယာဟုယုံကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ကိုဂန်ဟာ UAE မှာနေထိုင်လို့ဖြစ်ပြီးတော့မော်ဒိုဗာနိုင်ငံသားသူလည်းဖြစ်တယ်လို့ဒေသအာဏာပိုင်တို့ကပြောပါတယ်ဂျာရာဘရီနေမှာသူ့ကိုပျောက်ဆုံးကြောင်းပထမဆုံးသတင်းတွေထွက်လာပြီးတော့သတင်းကလေးတွေမှာတော့သူ့ရဲ့အလောင်းကိုအိုမန်နိုင်ငံနဲ့ဆက်အနီး LN မြို့မှာတွေ့ရှိခဲ့တာဖြစ်ပါတယ်